နိုင်ငံထဲမှာဝေဖန်ထောက်ပြစရာဖြစ်နေတာတွေအစီအော်မတည့်ဖြစ်နေတာတွေကိုတရော်တင်ပြတဲ့တန်ကျပ်ဗီဒီယိုတွေကိုဆရာနာရှင်ကိုစန့်ကျင်နေကြတဲ့ចောင်းသားလူငယ်တွေကဒီနှစ်တည်းမှာလဲဖန်ထားကြပါတယ်။ပြည်သူတွေတံမုံတီးပြီးဆရာနာသိမ်းမှုကိုစန့်ကျင်တာလူငယ်တွေတတိရှိရှိလမ်းပေါ်ထွက်နေတာဝန်ထမ်းတွေ CDM လှုပ်ရှားမှုလုပ်နေကြတာစတဲ့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုတက္ကသိုလ်ចောင်းသားတမကအဖွဲ့ဝင်လူငယ်တွေကတန်ကျပ်တိုင်ထားတဲ့အကြောင်းမတ်စုမြတ်မွန်ကတင်ပြပေးထားပါတယ်။
တို့ပြည်သူညိမ့်မနေနဲ့
ပြည်သူအိမ်နဲ့ညီနေလိုက်ပဲပြည်သူအိမ်နဲ့ညီနေလိုက်ပဲ
ရုပ်ဖတ်မဲ့လို့ဆုံးပြက်ကြိုက
်စံကြိုးတွေတော့ကတ်တော့လိုက်ပဲစံကြိုးတွေတော့ကတ်တော့လိုက်ပဲ
ဂျာကာတာတက္ကသိုလ်ကျောင်းသားတမကရရဲ့ကျောင်းသားလူငယ်တွေစုပေါင်းဖွဲ့ထားတဲ့တောင်းတို့မျိုးဆက်တန်ချက်အဖွဲ့ရဲ့တန်ချက်တိုင်တန်တွေဖြစ်ပါတယ်ဆေဟာနာသိန်းအုပ်ချုပ်မှုကိုဆန့်ကျင်ပြီးတော့တော်လှန်တချမ်းအဖြစ်ဆင်နွှဲနေကြတဲ့ကျောင်းသားလူငယ်တွေကလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုတန်ချက်စာသားတွေအဖြစ်ပြောင်းလဲဖန်တီးထားကြတာပါ
ပြန်လာတယ်ပန်းဝင်နိုင်ဟာ
27မှာခုဖွဲ့လာပြီ27မှာခုဖွဲ့လာပြီ
ပန်းဝင်နေဟာတေကန်နဲ့
ကပဲဘောဘောရင်ကော့ပြီးတော့တက်လာကြပြီကပဲဘောဘောရင်ကော့ပြီးတော့တက်လာကြပြီ
ရှေ့လာနေဦး
တောင်းတော်မျိုးဆက်တန်ချက်အဖွဲ့ရဲ့ဒီနှစ်တန်ချက်စာသားတွေကတော့ဆရာနာသိမ့်တဲ့အကြောင်းပြည်သူအများစန့်ကျင်ကန့်ကွက်တဲ့အကြောင်းတွေကိုအဓိကထောက်ပြထားကြပါတယ်
ဘိုးရအာနာရှုံးတာမဟုတ်ဘူး
ပြည်သူများကလူကဲရတာပြည်သူအိမ်မက်ချိုးကဲရပြည်သူများကလူကဲရတာပြည်သူအိမ်မက်ချိုးကဲရတာ
လက်နက်ကင်ပြီးလူယူခဲ့တဲ့ညတကောင်ရံမှာခိုးယူခဲ့တဲ့
ပြည်သူအာနာပြန်ရတယ်ပထမဆုံးတော့လည်းခဲ့တာသံမုံကြီးရဲ့တော်လည်းရဲ့သံမုံကြီးရဲ့တော်လည်းရဲ့
ဓမ္မတွေပေါ်လူတွေပွေ
းမြမတွေဦးတော်လည်းရဲ့မြမတွေဦးတော်လည်းရဲ့
ဓမ္မတွေပေါ်လူတွေပွေး
မြမတွေဦး
ခေစနစ်ကမောက်ကမောက်ဖြစ်နေတဲ့အခြေအနေတွေကိုကြံအထင်ရောက်ရင်တန်ချက်တွေနဲ့တယောတင်ပြကြလိမ့်ရှိတာပါ။ဒါကြောင့်လဲလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဒေါင်းတို့မျိုးဆက်ကျောင်းသားလူငယ်တွေရဲ့တန်ချက်စာသားတွေမှာအခုလိုထည့်သွင်းထားကြပါလိမ့
်မယ်။ကစ်ကြီးကလည်းမှောင်၊စနစ်ကြီးကလည်းကြောင
်။ပြည်သူဝဲလည်းတစ်ချောင်းချောင်း၊ပြည်သူဝဲလည်းတစ်ချောင်းချောင
်း၊ကစ်ကြီးကလည်းမှောင်၊စနစ်ကြီးကလည်းကြောင
်။ပြည်သူဝဲလည်းတစ်ချောင်းချောင်း၊ပြည်သူဝဲလည်းတစ်ချောင်းချောင်း
၊ပြည်သူတွေဟာလူငယ်တွေဟာပြည်သူတွေဟာလူငယ်တွေဟာကျောင်းသားတွေဟာအမှန်တရားကိုလမ်းလို့လွင့်နေ
တောင်းတို့မျိုးဆက်တန်ချက်အဖွဲ့ဟာအရင်တည်းကအခုလိုနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကိုတန်ချက်တွေလှုပ်ခဲလို့အဖွဲ့ဝင်တချို့ဖမ်းဆီးတရားစွဲထောင်ချခံထားရပါတယ်2019ခုနှစ်ကတကြံတန်ချက်ဖျော်ဖြေမှုတွေမှာစစ်တပ်ရဲ့နိုင်ထက်စီးနှင်းလုပ်မှုတွေကိုတင်ပြခဲ့တဲ့အတွက်တန်ချက်အဖွဲ့ခေါင်းဆောင်3ယောက်အင်းစိန်ထောင်မှာထောင်ချောက်နှစ်ချခံထားရပါတယ်တောင်းတို့မျိုးဆက်လိုပဲမုံရွာတက္ကသိုလ်ကျောင်းသားများတမကကလူငယ်တွေရဲ့တောင်းမျိုးဆက်တန်ချက်အဖွဲ့ကလည်းတန်ချက်ဗီဒီယိုကိုအွန်လိုင်းပေါ်မှာထုတ်ဖို့ခဲ့ပါတယ
်။ရဲရဲတောင်း၆မကြောက်တော့သွေးတောင
်း၆ဆက်ရှောက်ရဲရဲတောင
်း CDM CDM စက်ကောင်စီကိုပတ်လက်လာ
အချိန်ကိုထီးတဲ့ CDM အချိန်ကိုထီးတဲ့ CDM
ဒီအချိန်မှတာဝန်မရှိဓမ္မအဓမ္မနှစ်ခုပဲရှိတယ
်ပြည်သူလာသာယူထားပြီးတော့ပြည်သူနဲ့အတူရက်တည်ကြပါ
မုံရတက္ကသိုလ်ကျောင်းသားများတမကတန်ချက်အဖွဲ့ကိုဦးဆောင်သူကိုဝေမိုးနိုင်ကတော့ဧပြီလ15ရက်နေ့ကဖမ်းဆီးခိုင်ခဲ့ရပါတယ်။မုံရမျိုးကဆေးရနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေမှာရှေ့ကဦးဆောင်သူကိုဝေမိုးနိုင်ကိုစိုက်ကဲတပိတ်စစ်ကြောင်းထွက်နေစဉ်မှာကားနဲ့မျက်နှာချင်းဆိုင်ဝင်တိုက်ပြီးတော့ကြကြန်တက်တက်ဖမ်းဆီးခဲ့တာပါ။သူ့အဖမ်းမခံရခင်အန်ဒီရီကြားကပဲခက်ခက်ခဲခဲဒီတကြံတန်ချက်ဗီဒီယိုကိုရိုက်ခဲ့ရတယ်လို့မုံရကျောင်းသားတမကတယောက်က VOA မြန်မာပိုင်းကိုပြောပါတယ်။
ဒီတော်လန်တကြံမှာကျွန်တော်လူငယ်တွေပါဝင်ဆင်ခွဲကြဖို့ဆိုတော့ကျွန်တော်ဒီဆုံးဖြတ်ချက်နဲ့ကျွန်တော်တို့ဒီအကျုံလေးမှာပဲကျွန်တော်တို့တန်ချက်ရေးရပါတော့ရေးပြီးတော့ကျွန်တော်တို့ဒီအကြမ်းနေမှာတကြံအကြမ်းနေမှာတော့ကျွန်တော်တို့ဒီတန်ချက်ကိုဒီလုံခြုံနိုင်မယ်ထင်တဲ့တနေရာကိုကျွန်တော်တို့တွားရောက်ပြီးတော့ရိုက်ကူးခဲ့တာဖြစ်ပါတယ
်လက်ရှိပြည်သူတွေကြုံတွေ့နေရတဲ့အခြေအတဲတွေကိုအားမလျှော့ဆက်ပြီးတော့ရင်ဆိုင်သွားဖို့တိုက်တွန်းအားပေးချင်တာကြောင့်ဒီတန်ချက်ကိုရည်ရွယ်လုပ်တာဖြစ်တယ်လို့မုံရကျောင်းသားကောင်းဆောင်ကပြောပါတယ်
ဖေဖော်ဝါရီလ၁ရက်နေ့ကစပြီးကျွန်တော်တို့ဒီတိုင်းပြည်အနာကိုလက်နက်အားကိုနဲ့အနိုင်ကျင့်ခံခဲ့ရတယ်ကျွန်တော်တို့ရဲ့ဒီပြည်သူတွေရဲ့မဲတွေခိုးခံခဲ့ရတယ်ပေါ့နော်အဲ့ဒီခိုးခံခဲ့တဲ့အခြေအနေကြောင့်ကျွန်တော်တို့ဒီလူငယ်တွေပါဝင်ကျွန်တော်တို့ဒီမျိုးဆက်အသီးသီးကနေပြီးတော့ဒီကျွန်တော်တို့အနာကိုအချမ်းပတ်လူယူသွားတဲ့ဒီစစ်ကောင်စီကိုတော်လန်နေရတဲ့အချိန်ကာလဖြစ်တယ်ပေါ့နော်အဲ့ဒီလိုတော်လန်နေရတဲ့အချိန်ကာလမှာကျွန်တော်တို့ပြည်သူလူထုအနေနဲ့စိတ်သက်ပြပြချင်းမရှိပဲနဲ့အားရချင်းမရှိပဲနဲ့အားမွေးထားကြပြီးတော့ကျွန်တော်တို့ဆက်လက်ပြီးတော့တော်လန်ကြဖို့ကျွန်တော်တို့ကအဓိကသတင်းစကားပါချင်တာပေါ့နော်။ဒီကတော့ကျွန်တော်တို့ရဲ့ဒီနောက်ဆုံးတိုက်ပွဲလေးဖြစ်တယ်။ကျွန်တော်တို့နိုင်အောင်တိုက်ရမယ့်တိုက်ပွဲလေးဖြစ်တယ်ဆိုတော့ကျွန်တော်တို့အနေနဲ့လူထုကိုသတင်းစကားပါချင်တာပါ
။ခေအခြေအနေကိုထင်ဟပ်နေတဲ့တကြံတန်ချက်တွေဟာအရင်စစ်အစိုးရလက်ထက်မှာနှစ်ပေါင်းများစွာကွဲပြောက်နေခဲ့ပြီးအရသာအစိုးရလက်ထက်မှာပြန်လည်ပေါ်လာခဲ့ပါတယ်။ဒါတော့မှအခြေအနေမှန်တွေကိုတရော်ပုံဖော်တဲ့အတွက်တရားစွဲထောင်ချခံရသူတွေရှိပါတယ်။အခုလဲန နောက်တစ်ချိန်စစ်တပ်အာဏာသိမ်းအုပ်ချုပ်ခံထားရခြင်းတကြံတန်ကြားတွေကိုဖန်တီးထားတဲ့အာဏာရှင်ဆန့်ကျင်သူចောင်းသားတော်တော်များများထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှင်ကျွန်မဆုမြတ်မော်ပါ